NCA အပြည့်ရစာချုပ်လက်မှတ်မြေထိုးနိုင်သေးတဲ့မြောက်ပိုင်းစစ်မဟာမိတ်အဖွဲ့၃ဖွဲ့ဖြစ်တဲ့တအောင်းပလောင်တပ်ဖွဲ့ TNLA ရခိုင်တပ်မတော် AA ကိုးကန့်တပ်ဖွဲ့ MNDAA တို့ဟာဒီလအတွင်းမြန်မာအစိုးရငြိမ်းချမ်းကော်မရှင်အဖွဲ့နဲ့တွဲဆုံဆွေးနွေးသွားမယ်လို့တိုင်းသားလက်နက်ကိုင်အဖွဲ့တာဝန်ရှိသူတွေကပြောပါတယ်။တွဲဆုံမဲ့နေရက်ကိုအတိမပြုတ်နိုင်သေးပေမဲ့ဆွေးနွေးရေးအဆင်ပြေချောမွေ့ဖို့ဟာတပ်မတော်ဘက်ကထိုးစစ်တွေရပ်တန့်ဖို့လိုအပ်တယ်လို့လည်းပြောဆိုပါတယ်။VOA ထိုင်းခြေဆိုင်သတင်းတောင်နိုင်ကွန်းအင်ကသတင်းပေးပို့ထားပါရဲ့ရှင်
။မြန်မာစုရငင်းချမ်းရေးကော်မရှင်အဖွဲ့နဲ့မြောက်ပိုင်းစစ်မဟာမိတ်အဖွဲ့၃ဖွဲ့တို့အောက်တိုဘာလအတွင်းတွေ့ဆုံသွားဖို့ရှိတယ်လို့ DNLA ပြန်ကြားရေးရာရှိဘူမူတာအကျော်ကပြောပါတယ
်။ပြည်ပတော်စိန်ထားတာကနော်ဒီလားထား။ဘယ်ရဲ့ပြည်နယ်ရမယ်အတင်ကြီး။ဒီလိုတွေ့ဆုံမှုကမတွေ့တာကြာရောနာရက်နေတာ။ညီနိုင်မှုပေါ့ကနော်ဒီငင်းချမ်းရေးစင်တာကဒီလိုဆက်လက်ဆွေးနွေးမှုဖြစ်အောင်ပါဝင်ခွင့်ပါဝင်ဖို့ရအောင်ဆက်လုပ်ကြမယ် LDP ကဒီနိုင်ရှိနေတော့
တွေ့ဆုံမဲ့ရက်ကတော့သိကြမသိသေးပေမဲ့တရုတ်နိုင်ငံကုမင်းမြို့မှာတရုတ်ဆိုရဂျာဝင်ဆောင်ရွက်ပေးသွားမယ်လို့လည်းသူကဆိုပါတယ်။တမ်းမလောင်တပ်ဖွဲ့ TNLA ရခိုင်တပ်မတော် AA ကိုကန်တပ်ဖွဲ့ MMDA တို့ဟာမြန်မာဆိုရကနေအပြည့်ရစာချုပ်လက်မှတ်ရေးထိုးဖို့လက်မခံသေးတဲ့အဖွဲ့တွေဖြစ်သလိုမြန်မာတပ်မတော်နဲ့လည်းတိုက်ပွဲတွေဖြစ်ပွားနေဆဲဖြစ်ပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်ဆွေးနွေးရေးအဆင်ပြေချောမွေ့ဖို့ဟာတပ်မတော်ဘက်ကထိုးစစ်တွေရပ်တန့်ဖို့လိုအပ်တယ်လို့ဘူမှုတိုက်ကျော်ကပြောပါတယ်။
ဒီမရှိလို့ရှင်တော့ပြေဆုံးမှုမှာဘူကြီးအနထယုံကြီးမှုကညလာမယ်လို့ရှင်မွာလည်းရလို့မရဘူးနော်ဆက်ကတော့တံတော်ပဲကတော့သူစီချိုးဖို့တော့ဒီလိုပေါ့
ပြီးခဲ့တဲ့စက်တင်ဘာလတုန်းကပြည်တော်စုလမ်းမမှာအခွန်ကောက်ခံနေတဲ့တမ်းပလောင်တက်နဲ့နေမြေရှင်းလေးရေလှုပ်ဆောင်နေတဲ့တပ်မတော်တို့ကြားမူဆယ်မြို့နဲ့နန်းဥရွာနဲ့ကိုခံမြို့နဲ့မန်ပြင်းရွာဘက်မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်တိုက်ပွဲဖြစ်ပွားပြီးအော်တိုဘာလ၂ရက်နေ့မှာမူဆယ်မြို့နယ်နောက်အောင်ကျေးရွာဘက်မှာတပ်မတော်ကလည်းစိန်သက်စင်းအင်တာစုစည်းရင်းနဲ့ခီးသွွာလာမှုစည်းရင်းတွေကိုစစ်ဆေးနေပါတယ်။လက်ရှိမှာစစ်ဆေးမှုရပ်ဆိုင်သွားပြီးမြဲပလောင်ကျေးရွာတွေကိုအထူးကထားစစ်ဆေးခဲ့တယ်လို့မူဆယ်မြို့ခံလူကဆိုပါတယ်
။ခုနကတည့်ရက်ပဲကျတော့ကြားရတယ်ဗျာ။ဒီရှမ်းဘက်မှာတော့သူကဘာမှမလုပ်ဘူးဗျာ။ဒီပလောင်ဘက်မှာပဲဒီနောက်ဖို့ပလောင်ဘက်ဆော်တော့သက်သာ
။ TNL လက်နက်ကန်ဖွဲ့တွေနဲ့ဆက်ဆံမှုရှိမရှိဆိုပြီးရွာသားတွေကိုမြန်မာဘက်ကစစ်ဆေးခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်။အလားတူအစီအပြည့်ရလက်မှတ်မရေးဆိုးနိုင်သေးတဲ့ရခိုင်တပ်မတော် AA နဲ့လည်းမြန်မာတပ်မတော်တို့ဟာချင်းမြစ်နယ်ပလောဝမြို့နယ်ဇက်သေးတာမှာစက်တင်ဘာလ24ရက်နေ့ထိတိုက်ပွဲတွေဆက်စပ်ဖြစ်ပွားနေပြီးတစ်ဖက်စီဆိုင်မှုတွေရှိနေတယ်လို့ရခိုင်တပ်မတော်တာဝန်ရှိသူတွေကပြောပါတယ်။အခုလိုဆိုရငြိမ်းချမ်းရေးကိုယ်စားလှယ်ဖွဲ့နဲ့မြောက်ပိုင်းမှာမိတ်သိဆုံမယ်ဆိုတဲ့သတင်းပေါ်ပြည်တော်စုငြိမ်းချမ်းရေးပေါ်ဆောင်မှုပူးစွဲကော်မတီ UBCG စီသွေးမှုဖွဲ့ဝင်သာလဖေကဆိုပါတယ
်။ဒါကသိဆုံဖြစ်ရင်တော့တို့အားလုံးပါဝင်မှုအတွက်ကကျေတော့ရမှာပေါ့ကျွန်တော်တို့ကဒီ NCA ဆိုတဲ့နိုင်ငံလုံးအတိုင်းအတာပေါ့အဲ့လိုညွှန်းတာဖြစ်တယ်နောက်တစ်ခုက NCA ကအားလုံးပါဝင်ရမယ်ဆိုတဲ့ဟာကတစ်ချိန်လုံးကျွန်တော်တို့တောင်းဆိုလာတာပဲဒီလိုခွဲခြားဆက်ဆံပြီးတော့မှခြံလှပ်ထားတာမျိုးကတော့ဉာဏ်ဉာဏ်ကြီးအတွက်ဒါနောက်ဆက်အဟာတာဖြစ်ပါတယ်
ပြီးခဲ့တဲ့အောက်တိုဘာလ9ရက်နေ့တုန်းကလည်းအစိုးရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တို့တရုတ်ပြည်ထောင်စံဗရနိုင်ငံယူနန်ပြည်နယ်ကုမင်းမြို့မှာဆွေးဆုံခဲ့ရမှာတော့ကြက်တနေတဲ့ဆွေးနွေးပွဲလမ်းကြောင်းကိုပြန်လည်စတင်ဖို့သဘောတူခဲ့တယ်လို့ပုံမှုတိုက်ကျော်ကပြောပါတယ်ဒီတွေ့ဆုံမှုမှာအစိုးရဘက်ကငြိမ်းချမ်းရေးကော်မရှင်ဒူသာဦးသိန်းစောအသွေးမှုဥခင်စောဦးတို့တက်ရောက်ခဲ့တယ်လို့မြောက်ပိုင်းမဟာမိတ်သုံးဖွဲ့ကကိုယ်စားလှယ်သူနဲ့အတူကချင်လွတ်လပ်ရေးဖွဲ့ KAI ဦးနဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP တို့ကလည်းအသိတက်တွေဖြစ်တက်ရောက်ခဲ့ပါတယ်မြောက်ပိုင်းစည်ရေးမဟာမိတ်ဖွဲ့မှာတမ်းပလောင်မြူရလွမြူရေးတပ်မတော် CNLA ကချင်လွတ်လပ်ရေးဖွဲ့ KAI ဦးရခိုင်တပ်မတော် AA နဲ့မြန်မာမျိုးရမျှဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ကိုကန့်တပ်ဖွဲ့တို့ပါဝင်နေပါတယ်ခင်ဗျာ
နိုင်ကုန်းအိမ်ပါရှင်